နော်ဝေးအစိုးရဟာမြန်မာနိုင်ငံမှာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းတွေလုပ်ကိုင်နေတဲ့ကုမ္ပဏီတွေမှာယင်းနှိမ့်မြုပ်နှံထားတယ်ဆိုတာကိုထောက်ပြပြီးဒါဟာနော်ဝေးအစိုးရကိုယ်တိုင်ထုတ်ပြန်ထားတဲ့ယင်းနှိမ့်မြုပ်နှံမှုဆိုင်ရာစည်းမျဉ်းစည်းကမ်းနဲ့ညီစွန်းနေတယ်လို့သဘာဝပတ်ဝန်းကျင်နဲ့လူခွင့်ရေးအဖွဲ့တစ်ဖွဲ့ကထောက်ပြလိုက်ပါတယ်ဒီကုမ္ပဏီတွေရဲ့လုပ်ငန်းတွေနဲ့ဆက်နွယ်ပြီးမြန်မာနိုင်ငံတွင်လူခွင့်ရေးချုပ်ဖောက်မှုတွေတောက်လျှောက်ဖြစ်နေတာကြောင့်နော်ဝေးအစိုးရအနေနဲ့သူတို့ရဲ့မြန်မာပြည်တွင်းကုမ္ပဏီတွေမှာယင်းနှိမ့်မြုပ်နှံနေတာတွေကိုပြန်လည်သုံးသပ်သင့်တယ်လို့ Adrice International အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာသစ်ထဲမှာတိုက်တွန်းထားပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့နော်ရှိုးကစုံစမ်းမေးမြန်းထားတယ်ဆိုတော့ပြောပြပေးပါအောင်ရှင်
။ဒီကနေ့ Adrice International ERI လို့ခေါ်တဲ့သဘာဝပတ်ဝန်းကျင်နဲ့လူခွင့်ရေးအဖွဲ့ကထုတ်ပြန်တဲ့စာမျက်နှာ40ရှိတဲ့အစီရင်ခံစာသစ်အရနော်ဝေးအစိုးရရဲ့ Pinsen Fund ရန်ပုံငွေဟာမြန်မာပြည်ရင်းရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းတွေလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီ15ခုထဲမှာစုစုပေါင်း American Dollar တန်ပေါင်း 4,800 ရှယ်ယာထည့်ဝင်ယင်းနှိမ့်မြုပ်နှံထားတယ်လို့ထောက်ပြထားပါတယ်။ဒါကလည်းနော်ဝေးအစိုးရရဲ့ယင်းနှိမ့်မြုပ်နှံမှုနဲ့ပတ်သက်ပြီးမိသူမဆိုကြည့်နိုင်တဲ့အင်တာနက်ပေါ်ကအချက်လက်တွေကိုအခြေခံပြီးတော့ ERI အဖွဲ့ကသုတေသနပြုထားတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာကရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းတွေအတွက်စီမံကိန်းတွေဆောက်လုပ်တိုင်းဒေသခံပြည်သူတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အငြင်းလိုလိုဆက်ဆက်ဖြစ်ပေါ်နေတာကြောင့်နော်ဝေးအစိုးရရဲ့ယင်းနှိမ့်မြုပ်နှံမှုတွေဟာသူတို့ကိုယ်တိုင်ချမှတ်ထားတဲ့စီမင်းစည်းကမ်းကိုချိုးဖောက်နေရရောက်တယ်ဆိုပြီးတော့ ERI အဖွဲ့ကကိုနိုင်ထူးကထောက်ပြပါတယ်
သူတို့ guideline ထဲမှာဆိုရင်ပြောထားတာကတော့ okay တကယ်လို့သူတို့ယင်းနှိမ့်မြုပ်နှံမှားတဲ့ company တွေကလူခွင့်ရေးချိုးဖောက်မှုမပါဝင်ပတ်သက်နေတာပဲဖြစ်ဖြစ်အကျိုးဖြစ်နေတာပဲဖြစ်ဖြစ်အဲ့ဒါလေးချိခဲ့မယ်ဆိုရင်သူတို့ကတော့ပြောတာကတော့ဟိုသာဒီလုံထွက်မယ်အာသူတို့ပတ်သက်ပြန်ပြီးလုံထွက်မယ်ဒါမှမဟုတ်ရင်ဒီ monitor လုံမှာပေါ့နော် monitor ဆိုတာက company တွေကောင်းမလာအောင်ချိဆက်လုပ်ငန်းမှာသူတွေလုပ်ငန်းကိုထမအဲ့လိုမျိုးချုပ်ဖောက်မှုနဲ့မရှိအောင်
နော်ဝေးအစိုးရဟာသူတို့ရဲ့ရေနံနဲ့သဘာဝဓာတ်ငွေကရတဲ့ငွေတွေကို1990ခုနှစ်ကတည်းကပင်စင်ဖန်တစ်ခုကိုထောင်ပြီးတော့ကမ္ဘာတဝန်းမှာယင်းနှိမ့်မြုပ်နှံလာခဲ့တာပါနော်ဝေးအစိုးရအနေနဲ့ဘယ်လိုကုမ္ပဏီမျိုးမှာပဲယင်းနှိမ့်မြုပ်နှံမှုတွေလုပ်ရမယ်ဆိုတဲ့စည်းကမ်းသတ်မှတ်ချက်ကို2002ခုနှစ်တုန်းကချမှတ်ခဲ့တာဖြစ်ပါတယ်အဲ့ဒီစည်းကမ်းသတ်မှတ်ချက်ကိုလိုက်နာမှုရှိမရှိအကဲဖြတ်ဖို့အတွက်2004ခုနှစ်မှာတည်ထက်လွတ်လပ်တဲ့အကဲဖြတ်အဖွဲ့အဖွဲ့ကိုလည်းဖွဲ့စည်းလိုက်တာပါဒီမတိုင်ခင်တုန်းကဒီလွတ်လပ်တဲ့အကဲဖြတ်အဖွဲ့ကိုတင်ပြခဲ့ပေမဲ့လည်းတုံ့ပြန်မှုမရရှိခဲ့တာကြောင့်အခုလိုအသေးစိတ်အချက်လက်တွေကိုမှတ်တမ်းတင်ပြီးတော့ဒီအစီရင်ခံစာကိုထုတ်ပြန်ရတာဖြစ်တယ်လို့ကိုနိုင်ထူးကပြောပါတယ်
။ဒီ report မတိုင်ခင်ဒီနေ့ topic မှာတော့သူတို့ဒီအဲဒီ Security Committee ဖွင့်တဲ့ဒီ Ethical Committee အဖွဲ့ဝင်တွေနဲ့ကျွန်တော်တွေ့ပြီးတော့အဲ့ဒီအကြောင်းပြောပြခဲ့ပြီးတယ်ဒါမဲ့ဘာမှရေရမှာဟိုတာဘာမှမကြားခဲ့ရဘူးအဲ့ဒါကြောင့်ဒီလိုပေါ့ထုတ်လိုက်ခြင်းဖြစ်ပါတယ
်တစ်ဆက်ထဲမှာပဲဒီမြန်မာပြည်ရင်းလူမှုရေးအကူအညီတွေကိုပေးနေတဲ့ Partners Relief and Development ဆိုတဲ့အဖွဲ့က Steve Gummer ကလည်းမြန်မာပြည်ရင်းသဘာဝဓာတ်ငွေစီမံကိန်းကြီးတွေဆောက်လုပ်တော့မယ်ဆိုတဲ့အခါနဲ့ဆောက်လုပ်တဲ့အခါတိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေတွေ့နေရတယ်လို့ပြောပြပါတယ
် Anywhere that our teams have gone and anywhere that we work even currently as this week
ကျွန်တော်အဖွဲ့သားတွေတွားခဲ့တဲ့နေရာအတိုင်းအချိန်တိုင်းအခုသတင်းပတ်အတွင်းမှာတော့မှစီမံကိန်းကြီးတွေစီးပွားရေးလုပ်ငန်းတွေနဲ့ဒဲအကြောင်းဖြစ်စီလုံခြုံရေးအတွက်နည်းမြေစိုးမိုးမှုရဖို့ဖြစ်စီကျူးလွန်တဲ့လူခွင့်ချူပေါက်မှုတွေတွေ့ရပါတယ်ဒေသခံတွေကိုအတင်းအဓမ္မပြောင်းရွှေ့မှုတွေအဓမ္မလိုအပ်ပြီးခိုင်းစေမှုတွေလက်နက်တွေတဲခိုင်းတာတွေကြည်ကြဲပြန့်ပြန့်ဖြစ်နေတာပါ
ဒါရမဒီအစီရင်ခံစာမှာမြန်မာပြည်ရင်းရေနံနဲ့သဘာဝဓာတ်ငွေခန္ဓာတွေကိုပဲလေ့လာထားတာဖြစ်ပါတယ်။တခြားစီးပွားရေးခန္ဓာတွေမှာလည်းနော်ဝေးအစိုးရရဲ့ယင်းနှိမ့်မြုပ်နှံမှုတွေရှိနိုင်သေးတယ်လို့ ERI အဖွဲ့ကကိုနိုင်ထူးကပြောပြပါသေးတယ်
။နော်ဝေးအစိုးရဗနသူရဲ့ပတ်စံတွေကိုဒီဒီတကဘာလုံးမှာဆိုရင်အဲ့ဒီကုမ္ပဏီပေါင်း 8,000 လောက်မှာသူကယင်းနှိမ့်မြုပ်နှံမှုလုပ်ထားတယ်။ဆိုတော့ဒီပမာပြည်မှာကျွန်တော်တို့15ခုပြောတည်တိုင်အောင်ဒီ15ခုကဒီရေနံနဲ့တပောက်တန်းငွေခန့်ကန်တာမှာပဲဖြစ်တယ်လေ။ဟိုတခြားရေကတာစီမံကိန်းတို့အဲ့ဒီမိုင်းစီမံကိန်းတို့ဟိုကျွန်တော်တို့မသိတဲ့ကုမ္ပဏီတွေအများကြီးရှိနိုင်သေးတယ
်။အရင်ကမြန်မာနိုင်ငံမှာယင်းနှိမ့်မြုပ်နှံမှုတွေရှိခဲ့တဲ့ Dutch အစိုးရဟာဆိုရင်လေဒီ2009ခုနှစ်တန်ခါလှုပ်ရှားမှုအတွင်းစစ်အစိုးရကငင်းချမ်းစွာဆန္ဒပြနေသူတွေကိုအင်အားသုံးနှိပ်ကွပ်မှုတွေပြုခဲ့ပြီးတဲ့နောက် Dash အစိုးရဟာမြန်မာပြည်တွင်းကသူတို့ရဲ့ယင်းနှိမ့်မြုပ်နှံမှုတွေကိုပြန်လည်ရုပ်သိမ်းထားခဲ့တယ်ဆိုတဲ့အကြောင်းကိုလည်း ERI ဖွဲ့ကကိုနိုင်ထူးကပြောပြပါဗျာ နော်ဝေးအစိုးရရဲ့ယင်းနှီးမြုပ်နှံမှုတွေကိုအကဲခတ်နေတဲ့ဒီလွတ်လပ်တဲ့အကဲဖြတ်တဲ့အဖွဲ့ကနေပြီးတော့စည်းကမ်းသတ်မှတ်ချက်ကိုကိုက်ညီမှုရှိမရှိအကဲဖြတ်ရတာဖြစ်ပြီးတော့ကိုက်ညီမှုမရှိဘူးဆိုတာကိုတွေ့ရမယ်ဆိုရင်ဗဏ္ဍာရေးဝန်ကြီးကိုတင်ပြရမှာဖြစ်ပါတယ်။အဲဒီကမှတစင်ဗဏ္ဍာရေးဝန်ကြီးအနေနဲ့သူတို့ရဲ့ယင်းနှီးမြုပ်နှံမှုတွေကိုရုတ်သိမ်းရမလားဒါမှမဟုတ်အနီးကပ်စောင့်ကြည့်ရမလားဆိုတာကိုဆုံးဖြတ်နိုင်တာဖြစ်ပါတယ်ရှင်။